ကိုဗစ် -19 ရောဂါကျက်တင်တဲ့အတူလူစုလူဝေးတွေအလုပ်ရုံတွေကိုလူခွဲဖို့လုံးမရတဲ့အချိန်မှာရောင်းတိုင်းတွင်းရသွင်းရစရာအခြေအနေတည်ရတာတော့လူရင်5000လောက်ရှိရဲစမှုဆုံးလုံးငါးရင်းအရေးကိစ္စဖြစ်ပါတယ်အလုပ်ကိုပြိမ့်မယ်ဆိုရင်သူတို့ကြွားဥပဒေရခံစား권ပြည့်ဝရဖို့တောင်းဆိုနေကြတယ်လို့အလုပ်ရှင်ကအလုပ်ရုံပိတ်ပြီးလာကမပေးထွက်ပြေးသွားတာကြောင့်အလုပ်သမားစံနာပြမှုတွေကလည်းရန်ကုန်စင်ချုံဘုံတွေမှာကြုံတွေ့နေရပါတယ်။ COVID-19 ရောဂါပိုးဆုံးရတဲ့အချိန်တွေကြောင့်အစိုးရရုံးဝန်ကကုမ္ပဏီဝန်ထမ်းတွေနေအိမ်ကနေလုံးလုံးနေရတဲ့အချိန်အေပီလာတလောက်ကိုစက်ရုံပိတ်ပြီးလာကခံစား권ရဖို့အလုပ်သမားတွေကတောင်းဆိုမှုတွေရှိနေပါတယ်။အစိုးရအလို့ရှင်ထပ်ပြီးနှိမ့်နိုင်ဖို့မပြေလည်ဘူးဆိုရင်တောင်းဆိုမှုတွေကတိကျပို့ပြီးကျေပြန့်လာနိုင်တယ်လို့အလို့သမားသမဂ္ဂတွေကပြောပါတယ်။အလို့သမားဥပဒေအရဆိုရင်ဒီလိုပြိတ်တဲ့အခါမှာအလို့သမားတွေကမူရင်းလောကလာပါရဲ့တမနာတစုံတရာကိုအစိုးရလူမှုဖူလုံခြင်းဖြင့်ရရှိမှာဖြစ်ပြီးအလို့ရှင်ဘက်ကတော့ကြံတဲ့တမနာကိုထောက်ပံ့ပေးရမှာပါ။ဒီအတွက်လည်းအလို့သမားတွေဘက်ကအလို့ရှင်တွေကိုနှိမ့်နိုင်နေပါတယ်။ဒါပေမဲ့အလို့ရှင်တွေဘက်ကရောအစိုးရကပါစိတ်ဝင်စိတ်ကိုလူလားဟန်မပြသေးပါဘူး။ရောဂါကိုကူးစက်ပြန့်နှံ့လာမှဆိုရင်တော့အခြားအလို့ခွင့်တွေမျိုးတွေစိတ်ဝင်တွေကိုအီဂီလာတလပိတ်ပြီးဖို့နဲ့အဲ့ဒီကာလအတွင်းသူတို့ခံစားခွင့်တွေအပြည့်အဝရဖို့အလို့သမားတွေကမျှော်လင့်ပါတယ်။ဒီအတွက်အစိုးရဘက်ကစိတ်ဝင်စိတ်ကိုတရားဝင်ကြီးညာချက်မျိုးထွက်လာစေဖို့အလို့သမားတွေဘက်ကလူလာနေပါတယ်
။ကျွန်တော်ဒီကြီးညာချက်တွေထွက်လာတဲ့ဆိုလို့ရှိရင်တော့ဒါတွေကဒီတော့မှာပေါ့တကယ်မထလာဘူးဆိုရင်တော့ဆိုပြီးတော့တကယ်ပြင်းပြင်းထန်ထန်နိုင်နေလို့သာတော့ရှိတာပေါ့ဒီအခုတမ်းမရေးကြောင့်မလို့ပြရမယ်ဆိုလို့ရှိရင်ဘုလိုရဲ့ရမောပွဲတွေက60ရာခိုင်နှုန်းတော့ပြီးလို့ဆိုတာကသဘောထားရှိတာဖြစ်ပါတယ်အလုံးရှင်ကဒီကောင်လည်းသူတို့ဘက်ကပုံမှန်ချိန်နဲ့မှဆိုရင်တော့သူတို့ပြရမယ်တောင်းဝင်ရှိတယ်လေအဲဒါကြောင့်မလို့ဒီဒါကြောင့်ဒီအလုံးသမားတွေကိုလာစားပြေးနေဒီအေဗလာတလောက်နာပြီးလို့ဆိုတာကျွန်တော်ကတော့တော်တော်ကြီးတော့ပြောနေတာပါ
မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် CGUM ဗဟုအလုံးမှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နှင့်သက်မူလက်မှုအလို့သမားများအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ခိုင်သာအောင်ပြောပြတာပါမလ25ရက်နေ့ပြည်တော်မှာအစိုးရအလို့ရှင်အလို့သမားစုံမွေးဆိုင်ဆွေးနွေးပွဲမှာစိတ်ယုံကြည်ယာယီပိတ်ပြီးအလို့သမားတွေရဲ့အိမ်မနေခွင့်ကိုအရေးကြီးကိစ္စအနေနဲ့သတ်မှတ်ပြီးဟုအလို့သမားသမဂ္ဂကတောင်းဆိုခဲ့ပါတယ်စေယုံတွေပိတ်တဲ့ကိစ္စဟာအလို့ရှင်နဲ့အလို့သမားနှစ်ဖက်နှိမ့်နိုင်မှုပေါ်မှာပဲမူတည်နေကြောင်းအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလို့သမားရေးရဆိုင်ကနေရာတွင်းဝင်ဦးမျိုးအောင်ကဖူယိုယီကိုပြောပါတယ်ဒီဆွေးနွေးပွဲဟာအဖြစ်တဆုံးတရားမရပဲပြီးဆုံးသွားရလို့အလို့သမားရဲ့ဘက်ကဝေဖန်ကြပါတယ်အနေအတွင်းဝင်ဦးမျိုးအောင်ကတော့စေယုံတွေပိတ်ဖို့မပိတ်ဖို့နဲ့ပတ်သက်လို့အခုလိုပြောပါတယ
်အလို့ရှင်များကျတော့အချို့ဟာတွေကကုန်ကျန်းကျင်တဲ့ရှိသေးတယ်ပေါ့နော်ပြောချင်တာတော့အလို့ရှင်ကပိတ်ချင်တဲ့လူကသူ့ဘက်ကခံစားခွင့်တွေပေးပြီးတော့ပိတ်နေကြပြီတချို့ကလည်းဟိုကုန်ကျန်းကြီးတွေကလဲမယ်လို့ပြောတာအလို့သမားတွေကတော့ခုနပိတ်ပေးဖို့ပေါ့နောက်ခုနလော်ဒေါင်းလိုအမျိုးလိုပေးဖို့ဆိုတာအမျိုးတွေပါတာပေါ့အဲ့ဒါကတော့နောက်ဆုံးတော့အလို့ရှင်နဲ့အလို့သမားညှိပါဟိုတချို့ကကျတော့အလို့ရှင်တွေကကျတော့ stay home leave ဆိုတဲ့ဟာမျိုးကိုဥပဒေအရဝတ်ပေးခေါ်တာပေါ့ကွာလောက်ကလာစားနဲ့ပေးရတယ်တချို့အလို့ရှင်တွေကကျတော့ပါရှယ်တစ်ဝက်နှုန်းလေးပေးလို့ရမလားဒါမှမဟုတ်လေဒီနိုင်ငံတော်ကဒီလူမှုပလိုကြီးတို့ဘာလို့ဒီလူမှုကြီးကဘာကူညီမလဲဆိုဒီလိုဆုံးကြကြရတော့နောက်ဆုံးအချုပ်ကတော့အလုံးချင်းလူသမားညှိနှိုင်းလိုက်ပါဆိုသူတို့ချင်းချင်းညှိတဲ့ပုံမှာပို့ပြီးတော့အခေယာကြလို့လေသူတို့ချင
်းကိုဗစ် -19 ရောဂါကြောင့်ပြည်တွင်းကကုန်ထုတ်လုပ်ငန်းတွေလည်းထိခိုက်ခဲ့ပြီးကုန်ကျန်းတွေပြတ်လတ်ခဲ့လို့အထက်ကျုပ်စိတ်ဝင်15ခုလောက်အပြင်းချန်သွားသွားရပါတယ်ဒီအချိန်မှာပဲလုံသားရှုတ်ချတာကတမျိုးတရားမဝင်ပိတ်သိမ်းတဲ့စေယုံမျိုးတွေကလည်းရှိနေပြီးစေယုံတွေကိုပိတ်လာကတွေကိုမပေးပဲရှောင်ပြေးသွားတဲ့စေယုံပန်းရှင်တွေလည်းရှိနေပါတယ်။ဒီနေ့မှာပဲဒီလိုအထက်ကျုပ်စေယုံတစ်ခုကဝန်ထမ်းတွေဟာလာကမပေးပဲထွက်ပြေးသွားတဲ့စေယုံပန်းရှင်ကိစ္စကိုဖြေရှင်းပေးဖို့ရန်ကုန်တိုင်းအစိုးရရုံးရှိကိုသွားပြီးတောင်းဆိုနေကြပါတယ်။
ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပို့ထားတာဖြစ်ပါတယ်။